ဖက်ရှန်ပင်လယ်ကွေတဲ့အီရန်နိုင်ငံကတောင်ကိုရီးယားရေနံတင်တင်မောတစ်စင်းကိုဖမ်းဆီးထားတာကြောင့်တနင်္ဂနွေဆက်ဆံရေးတင်မာနေချိန်မှာပဲတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုစစ်တပ်ပဋိနည်းကရောက်ရှိသွားပြီဖြစ်ပါတယ်။ပင်လယ်ပြင်ညင်ညာမှုကိုဖြစ်ပေါ်စေတဲ့ဆိုပြီးအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကတောင်ကိုရီးယားတင်မောကိုတင်းနာနေကဖမ်းဆီးလိုက်တာဖြစ်ပါတယ်။အဲ့ဒီတင်မောဟာရေနံဓာတုပစ္စည်းတန်ချိန်9200တင်ဆောင်လာတယ်လို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကပြောပြီးတောင်ကိုရီးယား9ဦး၊မြန်မာတင်မောသား12ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်2ဦးစီပါတဲ့တင်မောအမှုတန်းတွေကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရှေ့လယ်ပိုင်းဒေသဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ခိုကျွန်းစုတ်ကဦးဆောင်လာတာဖြစ်ပါတယ်။ဖမ်းဆီးထားတဲ့တင်မောနဲ့တင်မောသားတွေပြန်လွတ်ပေးဖို့အီရန်တန်တမန်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဖြစ်နိုင်တဲ့လမ်းကြောင်းတွေနဲ့ချင်းကပ်ဆွေးနွေးသွားမယ်လို့လည်းခိုကျွန်းစုတ်ကပြောပါတယ်။အီရန်တို့ဘက်ကတော့ဒီခီးစဉ်ကတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွိုင်ဂျွန်ဂွန်အီရန်နိုင်ငံကိုမလာခင်အကျိုးရှိပြီးခီးစင်တာဖြစ်တယ်လို့အီရန်အစိုးရပြောခွင့်ရစိတ်ကတ်တစ်ဇဒါကပြောပါရယ်အမေရိကန်တို့ကအီရန်နိုင်ငံအပေါ်အရေးယူပိတ်ဆို့ထားတဲ့အကြောင်းတောင်ကိုရီးယားဘဏ်တွေကအီရန်ပိုင်အမေရိကန်ဒေါ်လာ 9.1 ဘီလီယံထိန်းချုပ်ထားတာကိုပြန်ဖွင့်ပေးဖို့အီရန်တို့ရဲ့တောင်းဆိုချက်ထွက်ပေါ်လာပြီးမှအခုလိုတင်မောကိုတင်ယူဖမ်းဆီးလိုက်တာလည်းဖြစ်ပါရယ်တနိုင်ငံဆက်ဆံရေးအခြေအနေကတိတက်ပိုးပြီးတင်မလာနိုင်စရာမရှိဘူးလို့တော့လေလာသူတွေကပြောပါတယ
် and also the Iran I don't think they also don't want to escalate the whole
American နိုင်ငံမှာနောက်တက်လာမဲ့ Joe Biden အစိုးရနဲ့ဆက်ဆက်ဆွေးနွေးနိုင်ဖို့အခွင့်အလမ်းတွေရှိနေတာကြောင့် Iran တို့အနေနဲ့တင်မမှုမြင့်တက်မှာကိုလိုလားမှာမဟုတ်ဘူးလို့ Korea Hantown တက္ကသိုလ်ကလေလာသူပေါ်မောက်ကပတ်ဝန်းကုန်းကပြောပါတယ်ပါရှန်ပင်လယ်ကွေတဲ့တောင်ကိုရီးယားရေနံတင်တင်ပေါ်ဟန်ကွတ်ချမီကိုအီရန်ကိုဖမ်းဆီးလိုက်တာဟာတနစ်ကျော်ကာလအတွင်းပထမဆုံးချိန်ဖမ်းဆီးမှုလည်းဖြစ်ပါတယ်ခင်ဗျ